နေပြည်တော်မှာရှိတဲ့အီလာလီတက်စခန်းကိုဒီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ဒီကနေ့မှပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ထိခိုက်သေးဆုံးတာတွေလည်းရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပဲသတင်းထုတ်ပြန်ပါတယ်။
ဒီရကန်တွေလည်းဒီကျဲလောင်တဲ့ပောက်ကဲတန်တွေကြားရဲဆိုပြီးတော့ပြောပါတယ်။တီချောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခမောင်းစွန်းမင်းပြောပြပါမယ်ရှင်။လုံကြုံရဲ့အထူးတင်းကျပ်ထားတဲ့နေပြည်တော်ကအီလာလီဒက်စကန်ကိုတီလာအေဂျီ၁၁ရက်ဒီကနေ့မနက်၄နာရီ၄၅မိနစ်လောက်ကရှော့တိုက်ဒုံး၇လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့တိုက်ခိုက်မှုပြုလုပ်တဲ့ Brave Warriors for Myanmar နဲ့ Mountain Knights Civilian Defense Force အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အီလာလီဒက်စကန်ဟာလုံခြုံပြီးအစစ်မြင့်တဲ့လီဒက်စကန်တစ်ခုဖြစ်ပေမဲ့တော်လန်ရင်အင်အားစုတွေရဲ့လက်ကမ်းပြတ်မှတ်မှာရောက်ရှိနေတဲ့ဆိုတာကိုတပ်တွေပြလိုက်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြစ်ခတ်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့အီလာလီဒက်အနီးမှာနေထိုင်တဲ့ဒေသခံတအူက
အဲ့ဒါကြီးမတည့်အသက်ကြာတော့အသက်ဘူကြီးသုံးလုံးသုံးမီလုံးတော့ရှိမယ်မီးလောင်တာတွေပါလေဘယ်ဝင်သွားလဲဆိုတော့မမြင်အောင်ပြီလူလူကြီးရာဒီတောက်ကန်ကြီးကတော့အဲ့ဒီဝင်မကူတော့မဝင်ဘူးသွားရရှိရသွားရလာရတယ်စစ်စစ်တိုင်းပဲလို့ပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်လေတပ်ရဲ့တောင်ဘက်မှာပေါက်ကွဲသံကြားခဲ့ရပြီးပျက်စီးဆုံးရှုံးမှုမသိရှိရသေးတယ်လို့ပြစ်ခတ်ခံခဲ့ရတဲ့လေရင်
တယ်လို့လည်းဒေသခံတွေကပြောပါတယ် Brave Warriors for Myanmar ကတော့အီလာလီဓာတ်ကို၄ချိန်မြောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအခုတိုက်ခိုက်မှုမှာလေဓာတ်အရာရှိနဲ့တပ်သားအချို့သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီလ AB 4ရက်နေ့ကလည်းအာနာသိန်းစစ်ကောင်ဆောင်ရုံးဆိုင်တဲ့စစ်ရုံးချုပ်နဲ့အီလာလီဒတ်စကန်တို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးတိုင်းဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်အဲ့ဒီတိုက်ခိုက်မှုမှာတော့ထိခိုက်ပျက်စီးတာမရှိဘူးလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ဒါအပြင်ဒီလ AB 6ရက်နေ့ကလည်းမန္တလေးတိုင်းပြင်ဦးလွင်မြို့ကစစ်တပ်ကတို့မှလည်းတရားခွန်မှမှရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါသေးတယ်ခင်ဗျာ